ာဆီယံထိပ်သီးအစည်းအဝေးကနေမြန်မာအရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့တောက်ကြနေ့ကသဘောတူဆုံးဖြတ်ချက်တစ်ခုချမှတ်ခဲ့တာကို NUG အမျိုးသားညီညွတ်ရေးအစိုးရကအတိုင်းအတာတစ်ခုအထည်ကြိုဆိုလိုက်ပြီးပုံမိုထိရောက်အောင်ဆောင်ရွက်ဖို့တောင်းဆိုလိုက်ပါတယ်မြန်မာအရေးဘုံသဘောတူညီမှု၅ချက်အပေါ်အချိန်ကာလတတ်မှတ်ဆောင်ရွက်ဖို့အာဆီယံအရှေ့တောင်အရှာနိုင်ငံများအဖွဲ့ခေါင်းဆောင်တွေကဆုံးဖြတ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့ကြေညာချက်တစ်စောင်ကိုလည်း NUG ကမနေ့ကထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီအစဉ်ရေးဆွဲမှုမှာ NUG နဲ့ထိတွေ့လှုပ်ဆောင်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်မြန်မာစစ်ကောင်စီဘက်ကတော့တက်ခွင့်မရတဲ့အခုအာဆီယံထိပ်သီးအစီအဝေးဆုံးဖြတ်ချက်တွေပေါ်မှာကန့်ကွက်ပါတယ်အခုလိုအခြေအနေမှာပဲနောက်လာမယ့်နှစ်အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်အင်ဒိုနီးရှားဖြစ်လာမှာကို NUG ကကြိုဆိုလိုက်သလိုပဲကုလသမဂ္ဂအတွင်းမှုချုပ်ကလည်းကြိုဆိုလိုက်ပါတယ်အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကဆက်ပြီးပြောပြပါမယ
်ဟုတ်ကဲ့ဒီအာဆီယံထိပ်သီးပွဲရဲ့ကြေညာချက်ပေါ်NUG နိုင်ငံသားရေးဒုဝန်ကြီးဦးမိုးစောဦးက
အမှန်တော့ကျွန်တော်တို့ကဒီ 5 point consensus တစ်ခုလုံးကိုပြန်လည်ပြီးတော့ပြုပြင်ပြောင်းလဲတဲ့ကိစ္စမျိုးတွေကိုလုပ်စေချင်တာပေါ့လေအခုကဒီအချက်အချက်ပါတဲ့ဘုံသဘောတူညီချက်ကိုတော့ဒီတိုင်းထားမယ်အကောင့်ထယ်ဖို့တဲ့ကိစ္စကိုတော့ပို့ပြီးတော့တိတိကျကျပေါ့နော်ပို့ပြီးတော့တိတိကျကျဖြစ်အောင်လုပ်မယ်ဆိုပြီးတော့ပါလာတာပေါ့နော်ဒါဟိုတို့တို့ကြိုးစုပ်တယ်ဒီအကောင့်ထယ်ဖို့တဲ့အစီအစဉ်ရေးဆွဲတဲ့အခါမှာပေါ့အချိန်ကာလအပြည့်နဲ့သတ်မှတ်နိုင်တဲ့ချက်တွေကိုထည့်သွင်းရမယ်ဆိုပြီးပြောလာတယ်ပေါ့နော်အဲ့ဒါလည်းကျွန်တော်တို့သဘောကျပါတယ်နောက်တစ်ချက်ကလည်းဒီအင်ဒိုနီးရှားနိုင်ငံကဥက္ကဋ္ဌဖြစ်လာမဲ့အတွက်ကြောင့်ဒီအင်ဒိုနီးရှားနိုင်ငံရဲ့ဒီအာဆီယံမှာခေါင်းဆောင်မှုအနေထားရပေါ့နော်ဒါနဲ့လည်းပို့ပြီးတော့ဟိုလက်တွေ့မှာပေါ့လေဆောင်ရွက်လာနိုင်မယ်အဲ့ဒီလိုဆောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့အစိုးရညီညွတ်စုကနဲ့လည်းညီနိုင်ပူးပေါင်းပြီးဆောင်ရွက်နိုင်ပြီပဲလို့မျှော်လင့်ပါတယ်
ကြာပြင်ဒီထိပ်သီးပွဲကိုမနေ့ကဝင်တက်ခဲ့တဲ့ကုလသမဂ္ဂတရားမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမယ့်အင်ဒိုနီးရှားအနေနဲ့အခုနောက်ဆုံးဆုံးဖြတ်ချက်အောက်မှာပိုထိရောက်အောင်လုပ်နိုင်ဖို့မျှော်လင့်တယ်လို့ဆိုပြီးအခုလိုတောင်းဆိုလိုက်ပါတယ်
The situation in Myanmar is an unending nightmare for the people of the country
မြန်မာနိုင်ငံရဲ့အခြေအနေကပြည်သူတွေအတွက်မပြီးဆုံးနိုင်သေးတဲ့အိမ်မက်ဆိုးကြီးဆက်ဖြစ်နေပြီးဒီသားတစ်ခုလုံးငြိမ်းချမ်းရေးလုံခြုံရေးကိုလည်းချင်းချောင်နေပါတယ်ဒါကြောင့်မြန်မာအာဏာပိုင်တွေကိုတောင်းဆိုလိုပါတယ်ပြည်သူတွေရဲ့အတန်ကိုနားထောင်ပေးပြီးနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပါဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ချက်ချင်းပြန်တက်ပါငြိမ်းချမ်းလုံခြုံဖို့ကဒီလမ်းကြောင်းတစ်ခုတည်းရှိပါတယ
်အဲ့ဒီတော့ဒီဘုံသဘောတူညီချက်၅ရပ်ကိုအာဆီယံကဘယ်လိုထိရောက်အောင်လုပ်စေချင်ပါလဲလို့မေးရမှာဦးမိုးစောဦးက
ဒီအာဆီယံကတော့ဒီအချက်၅ချက်ပါတဲ့ဘုံသဘောတူညီချက်ကိုတကယ်လက်တွေ့ပေါ့နော်အကောင့်တွေပေါ်ဖို့ခက်ခဲဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီကနေပြီးတော့မှပူပေါင်းဆောင်မှုအားနည်းတဲ့အတွက်ကြောင့်ဆိုပြီးတို့ထောက်ပြတာရှိတယ်ပေါ့နော်ဟိုဒါလည်းမှန်ပါတယ်အဓိကဒါပေမဲ့တစ်ချိန်ထဲမှာပဲကျွန်တော်တို့မြင်တာကတော့ဒီအာဆီယံအနေနဲ့လည်းပေါ့လေဒီကိစ္စတွေကိုအကောင့်ထယ်ဖို့တဲ့အခါမှာလည်းအားနည်းချက်တချို့ရှိတယ်အကောင့်တော့လုပ်ငန်းစီမှာပေါ့နော်ထည့်သွင်းပြီးတော့ကျွန်တော်စဉ်းစားကြရရှိရပေါ့အခုအာဆီယံကိုယ်တိုင်ကလည်းအခုပြန်ပြီးတော့သုံးသပ်ပြီးတဲ့ခါကျတော့တချို့အချက်တွေကိုထည့်သွင်းလာတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြိုးစားပါတယ်အဲ့တော့အဲ့ဒီနေရာမှာကျွန်တော်တို့အရေးကြီးတဲ့ကိစ္စဒီအာဆီယံရဲ့ဥက္ကဋ္ဌပေါ့ဒီ special envoy ပေါ့နော်အထူးကိုယ်တိုင်နေနေကလည်းဒီအားလုံးပေါ့အကျိုးသက်ဆိုင်သူအားလုံးပေါ့ဒီမှာတော့ stakeholders အားလုံးပေါ့နော်ဒါနဲ့ဆက်ဆံဖို့လိုတယ်လို့ပြောထားတယ်ဒါကိုလည်းကျွန်တော်တို့ကြိုးစားတယ်အဲ့ဒီနေရာမှာအမျိုးသားညီညွတ်ရေးဆိုရပါတော့တခြားသောထိတွေ့ဆက်ဆံမှုလိုအပ်တဲ့ဖွဲ့စည်းတွေလို့ပုံကိုယ်တွေအားလုံးနဲ့ထိတွေ့ဆက်ဆံမှုအမြဲတမ်းရေးကြည့်ပါတယ
်။ဒါအပြင်အာဆီယံရဲ့လက်တွေ့အကောင့်ထဲဖော်မဲ့အစီအစဉ်တွေနဲ့သတ်မှတ်ချက်တွေမထွက်လာခင် NUG နဲ့ကြိုထိတွေ့ဖို့လိုတယ်လို့ NUG ကြေညာချက်ထဲပြောခဲ့တာပေါ်ဆက်မေးရမှာလဲဦးမိုးစောက
ပုံပြနည်းနည်းပြောမယ်ဆိုရင်တော့အရင်တုန်းကတော့ဒီအာဆီယံရဲ့ဥက္ကဋ္ဌများကကျွန်တော်တို့နဲ့တိုက်တိုက်ထိတွေ့ဆက်ဆံမှုတွေမရှိခဲ့ဘူးပေါ့နော်။ဟိုတချို့အရင်ဘရူနိုင်းနိုင်ငံတို့ကတော့အနေချင်းကျွန်တော်တို့ရှိခဲ့တာရှိပါတယ်အဲတိုးတော်လည်းကျွန်တော်တို့နဲ့တိတိကျကျောက်ထွေးဆုံပြီးတော့ဆွေးနွေးပြီးတော့ညှိနှိုင်းပြီးတော့ဆောင်ရွက်ခဲ့တာတွေမရှိဘူးအဲ့တော့အခုဒီတစ်ချိန်မှာတော့ဒီအာဆီယံရဲ့အချက်၅ချက်ပါတဲ့ဘုံသဘောတူညီချက်ကိုအကောင့်ထယ်ဖို့တဲ့စီမံချက်ပေါ့နော်ရေးဆွဲတဲ့ခါကျရင်တော့ကျွန်တော်တို့လူသားညီညီဆိုတာနဲ့ကတော့ထိတွေ့တဲ့ဘာလို့လဲဆိုတော့ကျွန်တော်ဒီအကောင့်ထယ်ဖို့တဲ့နေရာမှာလည်းပို့ပြီးတော့မကြီးရမတိကျမှုတွေမဟုတ်ပဲနဲ့ဘယ်အချိန်ဘယ်ကာလမှာတော့ဘယ်ကိစ္စနဲ့ပတ်သက်ပြီးတော့ဘာလုပ်ရမလဲဆိုတာမျိုးတွေတိတိကျကျပို့ပြီးတော့လက်တွေ့ကျကျပေါင်းဝင်လာမယ်ဆိုလို့ရှိရင်ဒါပို့ပြီးတော့ပေါ့နော်အောင်မြင်နိုင်ဖို့လည်းနှိစက်တယ်အခုကဒီဥက္ကဋ္ဌအသစ်နေနဲ့လည်းဒီလိုမျိုးအကောင့်ထယ်ဖို့မှုအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးဆွဲတဲ့အခါမှာကျွန်တော်တို့ဒီဘက်ကလူသားညီညွတ်ရေးဆိုရအပါအဝင်ပေါ့လေအရာစုများနဲ့တိတိကျကျဆွေးနွေးပြီးတော့ဆောင်ရွက်တင်တယ်အဲ့ဒီအတွက်လည်းကျွန်တော်တို့ကအမြဲတမ်းလည်းအစီအစဉ်ရှိတယ်ဆိုတဲ့ဟာကိုဒါသဘောထားထုတ်ပြန်တာဖြစ်ပါ
ဒီနေရာမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စအတွက်လည်းဦးမိုးစောက
ဒီ ASEAN ရဲ့ AHA Center က သူတို့ရဲ့ needs assessment ပေါ့နော်ဒီလိုအပ်ချက်တွေနဲ့ပတ်သက်တဲ့သုံးသပ်လေ့လာတဲ့ကိစ္စအောင်ဆောင်ရွက်တဲ့ခါမှာမအောင်မြင်ပေါ့လေအမောင်းမြင်တာလည်းခုနပြောသလိုပဲဒါစစ်ကောင်စီရဲ့ပူပေါင်းပေါင်းပင်မှုမရှိတဲ့အတွက်ကြောင့်မအောင်မြင်တာလည်းပါတယ်ပေါ့အဲတစ်ချိန်ထဲမှာကျွန်တော်တို့ရဲ့ကိုယ်ပိုင်ပေါ့လေဒီလူသားချင်းစာနာမှုအကူအညီတွေဘယ်လိုပေးရင်ရမလဲဘယ်နေရာမှာတော့ဘယ်လိုလုပ်အောင်လဲဆိုတဲ့ needs assessment ပေါ့ဒီလိုအပ်ချက်နဲ့ပတ်သက်တဲ့လေလာမှုကိုလည်းတပြိုင်တည်းပြုလုပ်ထားတာရှိတယ်။တိုင်းကတော်လိုင်းအင်အားစုများအပါအဝင်အဲအဓိကတစ်ဆင့်လည်းပံပိုးကူညီထောက်ပံ့မှုကိစ္စမျိုးတွေလည်းစဉ်းစားတင်တယ်လို့ထင်ပါတယ်
။ကြာအဖြစ်မြန်မာအပေါ်အာဆီယံကနောက်ထပ်အရေးယူတာဖြစ်လာနိုင်တဲ့ထိပ်သီးနဲ့နိုင်ငံခြားရေးအပြင်တခြားအစည်းအဝေးတွေတက်ခွင့်မပြုဖို့ကိုလည်း NUG ရှင်းရယထဲပါခဲ့တဲ့ပုံမိရမှာဦးမိုးစောဦးကပဲ
။ဒါနဲ့ပတ်သက်ပြီးတော့လည်းဒီအာဆီယံ Coordination Council ကလည်းပြီးတော့မှသူသုံးသပ်ပြီးတော့လိုအပ်ရင်လိုအပ်သလိုဆောင်ရွက်သွားမယ်ဆိုတာကိုပေါ့ဒါလည်းကျွန်တော်တို့စောင့်ကြည့်ရမှာပေါ့နော်
။ဒီအာဆီယံထိပ်သီးဆုံးဖြတ်ချက်အပေါ်မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနဘက်ကတော့အမှန်တရားနဲ့ကင်းကွာပြီးမြန်မာကလုတ်ပေးတဲ့အပေါ်အပြူသဘောတွေမပါပဲပြည်တွင်းရေးတာဝန်ဆွတ်တာမျိုးလက်မခံပယ်ချလိုက်တယ်လို့တနေ့ကတုံ့ပြန်ခဲ့ပါတယ်ခင်ဗျာ